ဒေါ်စန်းစုကြည်ဦးဆောင်တဲ့အရသာဆွေရလက်ထက်မှာလက်ရှိငင်းငင်းအခြေအနေကတော့ပိုပြီးစိုးရင်စရာအနေထားဖြစ်နေပြီးအထူးသဖြင့်အပြည့်ရက်လက်မှတ်မထိုးရသေးတဲ့တိုင်းသာလက်နက်ကင်တပ်ဖွဲ့တွေအစိုးရနဲ့တက်မတော်ကြားခိုင်မာတဲ့ယုံကြည်မှုမတည်ဆောက်နိုင်သေးသလိုအပြည့်ရက်ပြီးနိုင်ငံရေးနည်းလမ်းနဲ့အပြေရှာမယ်ဆိုတဲ့တပ်ဖွဲ့တွေနဲ့တောင်သဘောထားတင်မာမှုတွေဖြစ်နေတာကတော့မြန်မာနိုင်ငံရဲ့ငင်းငင်းရေးအလားအလာအတော်လေးအခြေအနေမကောင်းဘူးလို့သုံးသပ်မှုတွေရှိနေတာပါမန်းစုမွန်စုစည်းတင်ပြထားပါတယ်
အနေနဲ့ဦးဆောင်တဲ့အရသာဆရာလက်ထက်မှာပြည်ရင်းငြိမ်းချမ်းရေးကိုဦးစားပေးဖော်ဆောင်မယ်ဆိုပြီးနိုင်ငံတော်တိုင်းပြည်ငံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကဦးဆောင်ပြီးတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအကောင့်ထဲပေါ်နေချိန်မှာပဲတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့အစိုးရတပ်မတော်လူကြားတင်းမာမှုတွေပိုရှိလာနေတာပါအထူးသဖြင့်ကတော့အပြည့်ရဲ့လက်မှတ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့အစိုးရတပ်မတော်လူကြားခိုင်မာတဲ့ယုံကြည်မှုမတည်ဆောက်နိုင်သေးတယ်လို့အပြည့်ရဲ့ပြီးတော့နိုင်ငံရေးနည်းလမ်းတွေအပြေရှာမယ်ဆိုတဲ့ KNU RCSS လို့အပြည့်ရဲ့လက်နက်ကိုင်တပ်ဖွဲ့တချို့ကတော့မှငြိမ်းချမ်းရေးလုပ်ငန်းစဉ်ဒီဝဲတရားဝင်မတက်တော့ဘူးဆိုပြီးသဘောထားထုတ်ပြန်လာကြတာဖြစ်ပါတယ်။လက်တလုံးမှာတော့မြန်မာညီညွတ်ရေးကော်မရှင်ဘက်ကအပြည့်ရပ်ပြီးသားတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေထိုင်းနိုင်ငံမှာအလိုသဘောတွေ့ဆုံဆွေးနွေးနေရပါတယ်။အခုလိုမျိုးအပြည့်ရပ်ပြီးသားအဖွဲ့အစည်းတွေယုံကြည်မှုပြန်လည်တည်ဆောက်နေရတာကတော့မြန်မာညီညွတ်ရေးတော့ပြန်ဆုတ်သွားတဲ့အခြေအနေဖြစ်ပြီးအလားအလာကောင်းတဲ့အနေအထားမဟုတ်ဘူးလို့မြန်မာနိုင်ငံကြီးလေးလာအကဲခတ်နေတဲ့တင်းစားဆရာဦးစီတူအောင်ကြီးကအခုလိုသုံးသပ်ပါတယ်။
ဒီလိုမျိုးပြောရင်တော့ယုံကြည်မှုကိုအခုမှပြန်ပြီးတော့မှဟိုပြန်ပြီးတော့မှတစ်ခါပြန်တည်ဆောက်ရတယ်ဆိုတဲ့သဘောမျိုးဖြစ်သွားတယ်ပေါ့။ဒီလုပ်ငန်းရှင် process တွေကပုံမှန်အတိုင်းတစ်ဆင့်ပြီးတစ်ဆင့်တစ်ဆင့်ပြီးတစ်ဆင့်အဲ့ဒါလိုမသွားနိုင်တော့ဘဲနဲ့ဟိုရပ်တန့်သွားတဲ့သဘောမျိုးဖြစ်သွားတယ်ပေါ့နော်ဖြစ်သွားတဲ့အကြံတော့ဒီကနေ့ဆက်မဆက်နိုင်အောင်ဆိုပြီးတော့မှဟိုပြန်ပြီးတော့ကြည့်နေရတဲ့သဘောပါပဲ။တကယ်ကတော့အပြစ်ခံရဆဲတာပြီးတော့ NCA လက်ရှိနေပြီ NCA အပေါ်မှာဒါနိုင်ငံရေးတွေတစ်ဆင့်ပြီးတစ်ဆင့်ဆွေးနွေးသွားဖို့ပဲလေ။ဆွေးနွေးရစီမှာအကြပြဲဖြစ်လာလို့ဆိုရင်အတခါပြန်လာတော့ပြန်ဆွေးနွေးဒီလိုဖြစ်ရမှာလေ။ဒါပေမဲ့အခုကျတော့ဆွေးနွေးပွဲတွေကိုပြန်ဆဖို့အတွက်ကိုဟိုကြားထဲမှာအစ်ကိုပြန်ညှိရတဲ့သဘောဖြစ်သွားတ
ော့ဗျ။အရသာဆိုရလက်ထက်မှာနေရည်အရေးရောင်တွေပုံမြင်လာရမယ်လို့တိုင်းရင်းသားပြည်သူတွေဘက်ကပြောလိမ့်ခဲ့ကြပေမဲ့ပို့ပြီးတော့မှဆိုးလာတဲ့အခြေအနေမှာဖြစ်လာနေတယ်လို့ကချင်ရေးရေးလှူရှာသူတူဖြစ်တဲ့ကချင်လူငယ်လောက်ဆောက်ကလက်ရှိမြန်မာနိုင်ငံရေးအပေါ်သူ့အမြင်အခုလိုပြောပြပါဗျ။
ဒီရောကျွန်တော်တို့ဒီဆိုင်ရေးလှူရှာတဲ့ဒီမျိုးတွေရောအားလုံးကတော့ဒီမြန်မာပြည်ရဲ့နေဆိုင်ရေးဖြစ်စဉ်ဒီဆောက်မှုတွေမှာကျွန်တော်တို့ကအားမရဘူးကျွန်တော်တို့ကဒီဖြစ်ကြနေတာပေါ့နော်ဒီလိုမျိုးပြောမယ်ဆိုတော့ဆိုတော့ကျွန်တော်တို့ကဒါဖြစ်လာမယ်လို့ကျွန်တော်တို့ယုံကြည်ခဲ့တယ်ညှိနှိမ့်ခဲ့တယ်ဆိုတော့အရင်ကတန်တရာဦးတင်ကြီးကလေးဆောင်ပြတဲ့ဖြစ်စဉ်ကိုကျွန်တော်တို့ဒီတန်တရာဦးတင်ကျော်ကိုဦးဝင်းနေပေါ့နော်ဒုံဆန်းစုကြည်ကျွန်တော်တို့ကျွန်တော်ဒီမှအကောင်းဆုံးဖြစ်လာမယ်လို့ကျွန်တော်တို့မျှော်လင့်ထားတယ်ဆိုတော့ကျွန်တော်တို့က2018မကုန်ခင်မှာကျွန်တော်ရင်းဆိုင်ရဲ့အတွေ့တစ်ခုကိုကျွန်တော်ရောက်ရှိလာမယ်လို့ကျွန်တော်မျှော်လင့်ခဲ့တယ်ပေါ့နော်ဒါမှလည်းကျွန်တော်တို့အောက်မွန်တဲ့ရလရုပ်တူနေတယ်ကောင်အချိုးကိုတစ်ခုကိုမရရှိပဲနဲ့ကျွန်တော်ကိုပြီးမှနောက်ဆုံးပြန်ပြီးမှ back shop သွားတဲ့ဟာကိုကျွန်တော်တို့သိနေရတာပေါ့ဆိုတော့ဒီဖက်ကပြောမှဆိုရင်အခုပြန်မျိုးတွေတယ်ကောင်ကျွန်တော်တခြားဒီတိုင်းပြည်နဲ့နိုင်ငံတွေတယ်ကောင်ကိုပြီးမှအိမ်မမျိုးတွေပြီးပြီးမှဖြစ်လာတဲ့အနေထားလို့ရှိနေတယ်ဆိုတော့ဒီရင်းဆိုင်ကြီးကကျွန်တော်တို့ပြည်သူတွေတဲ့တယ်ကောင်တိုင်းသားကောင်ဆောင်တွေတဲ့တယ်ကောင်ကျွန်တော်ကဘလို့ဆက်ဆဲအရာကတော့ကျွန်တော်ဒီတပ်ပတ်ကနေမန္တလေးဒီရင်းဆိုင်ကြီးနိုင်ငံကြီးဒီဆိုရှယ်မီဒီယာနဲ့နိုင်ငံရေးရှင်းလင်းမှုစကားဝိုင်းနိုင်ငံရေးတဘောတူညီမှုကိုသဘောထားစုစုပြန့်ပြန့်နဲ့လှုပ်ဆောင်ရစေတာကိုကျွန်တော်မသိရှိဘူးလို့ကျွန်တော်အဲ့လိုမျိုးမြင်နေပါတယ
်။အစိုးရတပ်မတော်တဲ့တိုင်းရင်းသားလက်ထက်ကိုင်အဖွဲ့ကြီးကခိုင်မာတဲ့ယုံကြည်ချက်မတိဖောက်နိုင်သေးဘူးဆိုရင်တော့ပြည်ရေးစစ်ပြီးဟာပို့တောက်လောင်လာတဲ့အနေအထားဖြစ်တယ်လို့လည်းသူကသုံးသပ်ပါတယ်
။ဒီမှာတဲ့ကျွန်တော်ဒီနိုင်ငံရေးရှင်းလင်းမှုကိုအမြန်ဆုံးကျွန်တော်တို့အကောင့်ထဲဆွဲရလို့မျိုးပဲကျွန်တော်ယူဆပါတယ်။ဒါမဟုတ်ဘူးဆိုရင်တော့ကျွန်တော်တို့ကဒီလိုမျိုးပဲဒီလှုပ်ဆောင်နေနေဆိုရင်တော့တပ်မတော်ဘက်ကနေလည်းဒါဖြစ်ဆုံးမှုတိုင်းတာကိုကြည့်ဒီနိုင်ငံရေးစကားဝိုင်းကိုနိုင်ငံရေးစကားဝိုင်းမဟုတ်ပဲနဲ့ဒီလိုရဲ့ဒူလာတဲ့အပေါင်းတစ်ခုထဲကကိုပဲတင်းတဲ့စကားဝိုင်းဖြစ်နေနေဆိုရင်တော့ကျွန်တော်တို့ဒီမြန်မာပြည်ရဲ့ရှေ့အနာအလားအလာအနာကကတော့ကျွန်တော်တို့ကဒီဒီမှဒါစင်းစင်းတောက်တောင်နေတဲ့အနေအထားကိုဒီမှသင်အားပေးတယ်လို့ပဲကျွန်တော်ကယူဆမိတာပေါ့နော်
လက်ရှိတိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆေးဘွဲ့ကအပြည့်ရလက်မဲ့ထိုးထားကြပြီးတော့နိုင်ငံရေးပြဿနာကိုနိုင်ငံရေးဒီလက်နဲ့ဖြည့်ရှင်းကြည့်တိုင်းဆောင်ရွက်နေကြပါပဲ။အစိုးရနဲ့တပ်မတော်ဘက်က NCA အပြည့်ရသဘောတူစာချုပ်မှာပါဝင်မှုမရှိတဲ့ခွဲပြထွက်ရတခုတည်းသောတပ်မတော်ကိစ္စတွေဆွေးနွေးဖို့တင်သွင်းလာတဲ့အတွက်အခုလိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့ဒီနဲ့အစိုးရတပ်မတော်တို့ကြားတင်ပါမှုတွေဖြစ်လာနေတာပါ။ဒါပေမဲ့အခုလက်တလောအလွတ်သဘောဆွေးနွေးမှုတွေမှာတော့အပြည့်ရဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်က MCA လမ်းကြောင်းကနေမတူဖယ်သွားပါဘူးဆိုပြီးတော့လည်းပြောဆိုဆွေးနွေးခဲ့ကြပါတယ်ရှင်။